ပြည်ပကသွင်းကုန်တွေကန့်သတ်မှုများလာတဲ့အတွက်ပြည်တွင်းမွေးမြူရေးဈေးကွက်ကိုထိခိုက်မှုရှိလာနေတယ်လို့မွေးမြူလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။နိုင်ငံခြားငွေဈေးတက်တာ၊ကုန်သွယ်ရေးလျော့ကျတာနဲ့ကုန်ကြမ်းရှားပါတာကြောင့်လာမယ့်နှစ်အထိမွေးမြူရေးအစားအစာတွေဈေးတက်နေအောင်မယ်လို့မွေးမြူလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ပြည်ပကလာတဲ့အစာတစ်အိတ်ကိုမြန်မာကျပ်ငွေ3,000ဝန်းကျင်ပေးဝယ်နေရပြီးအသားတို့ကျက်နဲ့ဝက်ချံကောက်လက်ကားစင်းတို့နေလဲတက်လာနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကတင်ပြပေးပါပါခင်ဗျာ
ပြည်ပကအတွင်းကုန်တွေကန့်သတ်မှုများလာတဲ့အတွက်ပြည်ပကလာတဲ့မွေးမြူရေးအစားတိတ်ကိုကျက်တသိန်းလောက်ပေးဝယ်နေရတဲ့အတွက်တွက်ချေကိုက်ဖို့ရုန်းကန်နေရတယ်လို့ပြည်ရင်းကမွေးမြူရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်အယလိုနယ်ဆက်ကနေမသွင်းနိုင်သလိုလေကစားကွေကလည်းရှားပါလာတဲ့အတွက်မွေးမြူရေးအစားတွေအခုလိုဈေးတက်လာတာလို့လုပ်ငန်းရှင်တွေကပြောပါတယ်နောက်ဆုံးတော့ဝယ်တဲ့သူတွေပဲဈေးကိုကြည့်နိုင်ပြီးတော့ရောင်းချရကြောင်းရန်ကုန်ကအသားစားချက်မွေးမြူသူတို့ကပြောပါတယ်
ဒီမှာတော့အခုကတော့စီမီမွေးလာဆိုတော့ဟိုလိုက်ပေါ့ဒီကုန်ကြီးအစာပဲကျွေးတာပေါ့ဒါဟာကနေပြန်ညီမတို့အဓိကဖြုံးလာတယ်နော်အခုညီမတို့ဝယ်ရတယ်သိန်းနဲ့1,600ပါပါဆန့်လောက်ပြီးသားပေါ့နော်တိတ်ကိုညီမတို့စီမီကားအကောင်မွေးလာက5,000မွေးလာပေါ့နော်အကောင်5,000ကိုတစ်ရက်ကိုအကောင်ကြီးလာတဲ့အလျှောက်ပေါ့နော်တစ်ရက်ကို98ပြီးတော့ညီမတို့ကလည်းဒီဂျန်ပေါင်းဆိုင်ရဲ့ညီမတို့ပါတနာတွေဆိုတော့ဒီသင်ရတာပေါ့အစာကြီးနှောင်းတက်တော့လည်းတက်တဲ့အလျောက်ပေါ့နည်းနည်းတော့ပြန်ကြည့်ရတာပေါ့အစီအစဉ်တော့
ရင်ကြီးပြီးနောက်ပိုင်းစပားကိုပြန်ဆိုင်ကြပေမဲ့တချို့နေရာတွေမှာလဲတွေရေမြုပ်နေတော့ပဲဖြစ်ပါတယ်။ဒါကြောင့်ပြည်ရင်းမှာဖွဲတူးကများများရဖို့မသေးကြနိုင်သလိုပြောင်းနဲ့ပဲလို့ဖြည့်ဆွတ်အစာကုန်ကြမ်းကရှမ်းပြည်ဘက်မှာရှားနိုင်ပါတယ်။ဒါကြောင့်ပြည်ရင်းမှာထုတ်တဲ့မွေးမြူရေးအစာတွေလည်းဈေးကောင်းနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီကာလမှာမွေးမြူရေးသမားတွေအနေနဲ့ကိုယ်တိုင်အစာဆက်ပြီးတော့ကျွေးသင့်တယ်လို့ငါးမွေးမြူရေးကျွမ်းကျင်ပညာရှင်ဦးစိုးကျော်က VOA ကိုပြောပါတယ်
။ protein နဲ့ protein ကိုကြောက်ကိုစက်တက်ကိုလိုလေပေါ့နော်။နောက်ဆက်ပြီးတော့အဲဘယ်ငါးပမာဏအင်္ဂါစိုက်ကို protein ဘယ်လောက်ကြီးရမလဲဆိုတော့ကိုယ်ကိုသိဖို့လိုမျိုးပေါ့နော်။ဒီကုန်ရံရေသေးတွေဟိုကောင်းကောင်းရှာပြီးတော့ဟိုတုံးတက်ဖို့ပဲလိုတာပေါ့နော်။နောက်ပိုင်းမှာဒီဈေးနှုန်းကြီးနေတာများများအရောနှောတွေပါဝင်လာတယ်ပေါ့နော်။ဖွဲ့နှုန်းဆိုလို့ရှိရင်လည်းပါဝင်လာတယ်။နောက်ဖေဘတ်တို့တောင်းမှပဲဒီအရောနှောတွေပါဝင်လာမျိုးပြရတယ်ပေါ့နော်။ဒီနိုင်ငံသားတင်သွင်းတဲ့အစားအသောက်တွေမှာစီးပြီးရှိနေပေါ့နော်။ဒေသရှိနေပေါ့။ဒါကနာမည်ကြီးကုမ္ပဏီတွေပေါ့နော်။အဲဒီကုမ္ပဏီတွေကထုတ်တဲ့အစားအသောက်ကပေါ့နော်။ဒီဒေါ်လာလေးပါများကြပဲတော်တဲ့ကတာအရင်ကြပါလို့မရှိဘူးနော်ဒေးတန်ညာမျိုးတော့ရှိဘူးသုံးပုံတစ်ပုံတော့ညာထက်တက်လာသေးရုံနော
်2023နှစ်စကကျုပ်တပိတ်သားကိုခြံကောက်စေကျက်9,000ပဲရှိပြီးတော့အခု2024နှစ်ကုန်ကဒီမှာတပိတ်သားကိုကျက်1,000ကျော်လာပြီဖြစ်ပါတယ်တစ်နှစ်ကျော်အတွင်းထက်ဝက်မကဈေးတက်လာတာဖြစ်ပါတယ်အသားစားချက်ကတပိတ်သားကိုရန်ကုန်ချမ်းဖန်းစေ12,000ကျပ်ရှိပြီးတော့လက်လီဈေးကွက်နဲ့နေမြို့တွေမှာတော့ကျပ် 15,000 အထက်မှာရှိနေတာဖြစ်ပါတယ်။2024ခုနှစ်တစ်နှစ်ပတ်လုံးမှာကုန်စည်လုံးတက်တာရာသီဥတုဆိုးရွားတာကိုအတော်လေးခံခဲ့ရတယ်လို့ပြည်ရင်းကမွေးမြူရေးလုပ်ငန်းရှင်တွေကပြောပါတယ်ရှင်။